ရခိုင်ပြည်နယ်ထဲမှာအသက်12နှစ်နဲ့အထက်ကျောင်းသူကျောင်းသားတွေကိုဒီလအောက်တိုဘာလ16ရက်နေ့ကနေစပြီးတော့ကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံဒုတ်ဆိုင်နိုဗစ်ကိုဗစ်ကာကွယ်ဆေးထိုးပေးဖို့စီစဉ်ထားပေမဲ့ဒီကနေ့အထိတော့ဒီကာကွယ်ဆေးတွေရောက်မလာသေးဘူးလို့လည်းပြည်နယ်ကျန်းမာရေးတာဝန်ရှိသူက VOA ကိုပြောပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်။
မြန်မာနိုင်ငံမှာ2021ခုနှစ်စာတင်နှစ်မကုန်ခင်ကိုဗစ်ကြောင့်ပိတ်ထားရတဲ့စာတင်ကျောင်းတွေပြန်ဖွင့်နိုင်ဖို့ပညာရေးနဲ့ကျန်းမာရေးဌာနကကြိုးစားနေပါတယ်။တချိန်တည်းမှာပဲ2021ခုနှစ်ဇွန်လတုန်းကကျောင်းအနှံထားတဲ့ကျောင်းသားကျောင်းသူတွေထဲကအသက်12နှစ်အထက်ကနေ18နှစ်ထိကျောင်းသူကျောင်းသားအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးတဲ့စီမံချက်အတိုင်းစစ်ကောင်စီကတချို့ဒေသတွေမှာကိုဗစ်ကာကွယ်ဆေးစတင်ထိုးပေးနေပါတယ်။ရခိုင်ပြည်နယ်မှာတော့အလဲရန်နဲ့အထက်တန်းကျောင်းသူကျောင်းသားတွေကိုဒီလအောက်တိုဘာလ16ရက်နေ့ကစပြီးတော့ကိုဗစ်ကာကွယ်ဆေးတွေထိုးပေးသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ
်။အခေခံပညာအလဲရန်ကနေပြီးတော့အထက်တန်းထိရှိတဲ့အန်းထိပေါ့ကလေးတွေကိုဆေးထိုးဖို့အစီအစဉ်ရှိပါတယ်။ဆိုတော့15 16လောက်မှာထိုးမှာဖြစ်ပါတယ်။ဆိုတော့ဒီကလေးတွေကိုဆေးထိုးထိုးပြီးရင်တော့ကျွန်တော်တို့ကျောင်းတွေဖွင့်ဖို့အစီအစဉ်ရှိပါတယ်
။ကျောင်းသူကျောင်းသားတွေကိုတရုတ်နိုင်ငံထုတ်ဆိုင်နိုဗစ်ကိုဗစ်ကာကွယ်ဆေးထိုးပေးဖို့စီစဉ်ထားတယ်လို့ပြည်နယ်ကျန်းမာရေးဦးစစ်တနာပြောခွင့်ကလည်းပြောပါတယ်။ဒါပေမဲ့ဒီနေ့ဒီကျောင်းသားတွေကိုထိုးပေးမဲ့ဆေးတွေရခိုင်ပြည်နယ်တွေကိုရောက်မလာသေးတာကြောင့်ကျောင်းသားဦးရေဘလောက်ထိုးပေးမဲ့ဆိုတာကိုမသိရသေးဘူးလို့ပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ
်။ကျောင်းမိုင်းနဲ့အင်္ဂလဝင်းကြီးဌာနကလည်း16ရောင်းနေစမယ်ဆိုပြီးတော့စီစဉ်ထားတဲ့စီမံချက်တစ်ခုပို့ထားတာပေါ့ကျွန်တော်တို့အဲ့ဆေးကကျွန်တော်တို့ကိုအဲ့နေ့မတိုင်ခင်မှာပို့ပေးမယ်လို့ပြောတယ်အဲ့တော့အဲ့နေ့တိုင်ခင်ဆိုတော့14ရောက်မလား15ရောက်မလားမသိဘူးပေါ့နော်လောလောဆယ်တော့ဆေးမရောက်သေးပါဆိုးမဲ့အရေအတွက်ကရောက်မှပဲသိမယ်နော်ကျွန်တော်တို့ကတောင်းထားတာတော့ 39,544 ပ
ါရခိုင်ပြည်နယ်မှာကျောင်းပြန်ဖွင့်နေတဲ့2021 2022ခုနှစ်ပညာသင်နှစ်အတွက်မူလတိုင်းကနေအထက်တန်းဒီကျောင်းအထားသူပေါင်း 38,000 ကျော်ရှိတယ်လို့ပြည်နယ်ပညာရေးရုံးရဲ့အစိုးရကသိရပါတယ်ဆိုင်နိုဗစ်တရုတ်ကိုဗစ်ကာကွယ်ဆေးကိုတရုတ်နိုင်ငံမှာအသက်3နှစ်ကနေ18နှစ်အထိထိုးပေးဖို့အရေးပေါ်အသုံးပြုခွင့်ကို WHO ကရရှိထားတယ်လို့လည်းစစ်ကောင်စီသတင်းထဲမှာထုတ်ပြန်ဖော်ပြထားပါတယ်။ကိုဗစ်ကာကွယ်ဆေးကိုမထိုးမနေရမဟုတ်ပဲမိမိရွေးချယ်ခွင့်နဲ့ကျောင်းဦးနဲ့မိဘခွင့်ပြုချက်ပါမှထိုးပေးမယ်လို့လည်းသတင်းထဲမှာထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်ကာကွယ်ဆေးထိုးရမယ့်အုပ်စုတွေမှာပါသူတွေကိုတော့ပြီးခဲ့တဲ့လပိုင်းကစလို့ကာကွယ်ဆေးထိုးပေးနေပါတယ်။လက်ရှိအချိန်အထိလူဦးရေ4သိန်းကျော်လောက်ကိုကိုဗစ်ကာကွယ်ဆေးထိုးပြီးပြီလို့ပြည်내ကောင်စီပြောခွင့်ရဦးလှသိန်းကပြောပါဗျာ
ပထမအတုပ်လို့ပြောတဲ့ကိုဗစ်ဆေးတွေထိုးခဲ့တာကအကုန်လုံးတသိန်းရှိပါတသိန်းရှိပြီးတော့ကျွန်တော်တို့ဒုတိယအတုပ်ဆိုင်နိုဖန်ထိုးတဲ့ဟာကဒုတိယအတုပ်အထက်မှာစီရင်ပါတာပေါ့နော်ဆိုင်နိုဖန်ကပထမတစ်ကြိမ်မှာ6000ခွဲအခုဆေးရောက်ရှိပြီးတော့ထိုးနေတာက3သိန်းနဲ့2000ကျော်ဖြစ်ပါတယ်။3သိန်း2000ကျော်ဖြစ်ပါတယ်။နောက်ကြားထဲမှာတိတ်ပွဲဆောင်တဲ့ IDP တွေဆိုင်နိုဗစ်တက်5000ဖြစ်ပါတယ်။လက်တလုံးမှာတော့ဒီဟာတွေကိုတွက်လိုက်လို့ရှိရင်တော့ကျွန်တော်တို့လူရေအပြင်4သိန်းကျော်လောက်ဆေးထိုးပြီးသွားမဲ့အနေအထားမျိုးဖြစ်ပါတယ်။
မြန်မာတနင်္ဂနွေမှာရှိတဲ့တိုင်းရင်းသားလက်နက်အဖွဲ့တွေအားလုံးကိုလည်းကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့စစ်ကောင်စီကပြောကြားထားပါတယ်။ဒါကြောင့်ရခိုင်ပြည်နယ်မှာရှိတဲ့ AA ရခိုင်လက်နက်ကန်တပ်ဖွဲ့ကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့ပြည်နယ်ကောင်စီဘက်ကပြောဆိုထားတာရှိပေမဲ့လက်ရှိအချိန်ထိကိုဗစ်ကာကွယ်ဆေးထိုးမဲ့ကိစ္စပြည်ထောင်စုကညွှန်ကြားထားတာမရှိသေးဘူးလို့လည်းပြီးခဲ့တဲ့တောက်ကြနေ့သတင်းစာရှင်းလင်းပွဲမှာပြည်နယ်ကောင်စီပြောခွင့်ရကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုနှုန်း9ရက်ကတည်းကအောက်ကျဆင်းလာပြီဆိုရင်လုပ်ငန်းတွေပုံမှန်လည်ပတ်နိုင်မှာဖြစ်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူက VOA ကိုပြောကြားထားပါတယ်။ရခိုင်ပြည်နယ်မှာလက်ရှိကိုဗစ်ကူးစက်မှုနှုန်းက9ရက်ကတည်းကအောက်ကျဆင်းလာပြီဖြစ်တာကြောင့်ကိုဗစ်ကူးစက်မှုကြောင့်ပိတ်ထားရတဲ့နေဆက်ကုန်သွယ်ရေးလုပ်ငန်းတွေကိုလည်းပြန်ဖွင့်ဖို့ပြင်ဆင်ထားပြီးပြည်ထောင်စုကခွင့်ပြုချက်ရတာနဲ့စဖွင့်မယ်လို့လည်းပြည်내ကောင်စီပြောဝင်ရကပြောပါရခင်ဗျာ